ရဲ့နဲ့ကင်းရှင်ပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံတဲ့နေ့ဖြစ်ပါစေတော်ရရှိမြရှင်။ VOE ကိုရေးလာတဲ့တော်ရရှိနေရဲ့ပေးစာတွေ email တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးစာတွေတော်ရရှိနေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချားပေးပါရမရှင်။အခုအရင်ဦးဆုံးတော်ရရှိနေရဲ့မှတ်ချက်တွေနဲ့စာချင်ပါတယ်။မင်္ဂလာညချမ်းမာဗီရီကအကိုမများရေဒီယိုကတော့အမြဲတမ်းနားထောင်နေပါတယ်။စာဘလို့ပို့ရမယ်မသိလို့စမ်းပို့ကြည့်တာပါ။ရောက်ရင်အကြောင်းပြန်စီလိုပါတယ်လို့ရေးလာတဲ့သောရရှင်ကဗီရီကအကိုမတွေအားလုံးစိတ်ရဲ့ချမ်းသာခြင်းကိုယ့်ရဲ့ကျန်းမာခြင်းနဲ့ပြည့်စုံကြပါစေခင်ဗျာတဲ့။ဟုတ်ကဲ့ပါ။တောင်းပေးတဲ့ဆုနဲ့ပြည့်ပြရစေနော်။အခုစာရောက်ကြောင်းမက်ဆန်ဂျာကနေပြောလဲစာပြန်ရေးထားပါတယ်။အခုလဲလေးလိုင်းကနေပြန်ပြောလိုက်ပါတယ်နော်။ဖြူရီစီစဉ်တွေကိုနားလဲနားထောင်တခြားဟာလေးတခုလဲလောက်ပါအောင်လို့ရေးလာတဲ့သောရရှင်ကတော့
မင်္ဂလာပါ VOE ရေညတိုင်းနားထောင်ဖြစ်ပါတယ်နားထောင်ရင်းနဲ့လဲ clip ဖြစ်တယ်မြန်မာပြည်အတွက်မြန်မာပြည်သူပြည်သားတွေရှိပါတယ်ဘယ်နေရာရောက်ရောက်အားလုံးရဲ့ပန်းနိုင်တွေကအတူတူပါမြ мян အောင်မြင်ဖို့ကိုမြ мян clip ကြရမှာလေကျွန်တော်လဲနေရာတိုင်း live နှိုးစော်နေတာပဲ VOE ကိုကျေးဇူးတင်ပါတယ
်သူနေရာတိုင်းကို live နှိုးစော်တယ်လို့ပြောတာဒီမှာတက်သေးပါပဲနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။ဒါနဲ့ကျမတို့စီကထုတ်လွှင့်တင်ဆက်ပေးတဲ့အစီအစဉ်တွေကိုကြည့်ရှုပြီးတော့ပြန်ပြီးရေးလာကြတဲ့သောရရှင်တွေမှာနောက်ထပ်တစ်ယောက်ကတော့သူ့နာမည်ကခတ်ဆန်းဆန်းမှာ Facebook နာမည်ဖြစ်ပါတယ်။ကျမလည်းအတန်းမထွက်တတ်လို့ဒီသောရရှင်သူ့စာကိုကျမပြန်ကြားပေးရဆိုတော့သိမှာပါနော်။သူက
နေရာပေါင်းစုံအကြောင်းစုံအစီအစဉ်မှာကျွန်တော်လည်းပါဝင်ခြင်းပါတယ်။ကျွန်တော်က 1BS မော်တော်ယာဉ်မှုပါCDM လှုပ်ရှားမှုမှာပါဝင်တဲ့မော်တော်ယာဉ်မှုပါအခုထိုင်းနိုင်ငံမဲဆောက်မြို့မှာရောက်နေပါတယ်ကျွန်တော်လည်းရင်ဖွင့်ကျင်ပါတယ်ကျေးဇူးပါ VOE
ဟုတ်ကဲ့ပါကျမတို့ဒီတပတ်နဲ့ဆိုရင်ထုတ်လွှင့်ပေးတာဒုတိယမြောက်အစီအစဉ်ဖြစ်တဲ့နေရာပေါင်းစုံအကြောင်းစုံအစီအစဉ်ကိုကြီးရှုပြီးပြန်ရေးလာတဲ့သောရရှင်ဖြစ်ပါတယ်ရှင်ဟုတ်ကဲ့ဒီအစီအစဉ်ကကျမတို့တနေရာတဲ့ဥမာဆိုရင်အခုတင်ပြသွားတဲ့မဲဆောက်မျိုးပေါ့နော်ဒီသောရရှင်ပြောထားတဲ့မဲဆောက်မျိုးအဲ့လိုမျိုးမဲဆောက်မျိုးတနေရာထဲမှာမူတည်ပြီးတော့လုပ်တဲ့အစီအစဉ်မဟုတ်တဲ့အတွက်ကြောင့်မလို့အခုဟာတော့မဲဆောက်မျိုးသူပြောကျင်နေဆိုတဲ့မဲဆောက်မျိုးရောက်ရှိနေတဲ့ရင်ဖွင့်ကျင်နေဆိုတဲ့သောရရှင်အဲ့ဒီမဲဆောက်မျိုးကအစီအစဉ်လေးကိုကျမတို့ကတင်ဆက်ပြီးသွားပါပြီနော်ဒါမဲ့လည်းကျမအစီအစဉ်တင်ဆက်တဲ့မန်းညိုညိုလင်းကိုပြောထားပါမယ်လိုအပ်လို့ရှင်ဆက်သွယ်လိုက်ပါမယ်ကျေးဇူးအထူးတင်ပါတယ်သောရရှင်တရားဦးကျော်ဝင်းဆိုတဲ့သောရရှင်ကျမစီကိုမက်ဆန်ဂျာကနေပြီးတော့လဲစာရေးလာတယ်လို့နောက်ပြီးကျမတို့ရဲ့အီးမေးလ်လိပ်စာ bamis@voenews.com ကိုလဲအီးမေးလ်ရေးပြီးတော့သူသိချင်တာလေးကိုမေးလာတာဖြေကြားပေးချင်ပါတယ
် VOE ရေးနေ့စဉ်သတင်းကြေညာရဲ့အခါမှာအနောင်စာတချို့ကစီစဉ်ပြောင်းတာဒါမှမဟုတ်နောက်တယောက်ကိုပြောင်းမယ်ဆိုရင်ဘာလို့မျက်နှာရိပ်ပြလက်နဲ့ညှို့ပြနေကြတာလဲနားမလည်လို့ပါပြိသက်အတွက်တော့မလိုဘူးထင်ပါတယ် VOE အတွက်တော့အနောင်စာအချင်းချင်းလိုအပ်ပါသလားကျွန်တော်ကြည်လာတာနှစ်ပေါင်း40ကျော်ပါပြီ။ရင်ကမတွေ့ဘူးပါဘူး။ပွင့်ဝင်လင်းလင်းပြောရရင်ရုပ်ဆိုးသလားလို့ပါ။အမြင်ကိုပြောပြတာပါ။နေ့စဉ်အားပေးလျက်ပါ
။ဟုတ်ကဲ့ပါဦးကျော်ဝင်း။တခြားသောရရှင်တွေလည်းအလားတူမေးခွန်းတွေမေးလာတာရှိလို့ကျွန်မတစ်ခါကပြန်ဖြေပေးပူပါရယ်နော်။ဦးကျော်ဝင်းကြည်တာရေဒီယိုအစီအစဉ်ဖြစ်ပါလေရှင်။အရင်ကရေဒီယိုအစီအစဉ်ကိုရေဒီယိုကပဲနားထောင်လို့ရတာပါ။အခုတော့ကျမတို့ရဲ့အင်တာနက်တွေကလည်းပိုကောင်းမြန်မာပြည်ကပြည်ထောင်စုကလည်းဒီ Facebook တို့ YouTube တို့အဲ့လိုမျိုးလူမှုကွန်ရက်စာမျက်နှာတွေဒါမှမဟုတ်လေကျမတို့ VOE ရဲ့ application အဲ့လိုမျိုးနေရာစုံကနေပြီးတယ်လီဖုန်းနဲ့ကြည့်လို့ရလာတာမလို့ကျမတို့ဒီကနေပြီး Radio အဖွဲ့သားတွေသတင်းတင်ဆက်ပုံကိုကင်မရာတွေနဲ့ရိုက်ပြပြီးတော့အတန်လဲနားထောင်ရုပ်လဲကြည့်လို့ရအောင်လုပ်ပေးထားတာဖြစ်ပါတယ်ရှင်ဒီမှာ Radio ထုတ်လွှင့်တာကိုနည်းနည်းရှင်းပြချင်ပါတယ်ရေဒီယိုအစီအစဉ်တွေကိုထုတ်လွှင့်ပြီဆိုရင်ကျမတို့ဒီအတန်လွှင့်ခန်းအပြင်ဆက်ကလုတ်တွေထားတဲ့အခန်းပေါ့နော်ကျမတို့ဆက်ခန်းလို့ခေါ်ပါတယ်အဲ့ခန်းမှာကျမတို့ရဲ့မြန်မာဌာနကတာဝန်ကြားတဲ့ထုတ်လုပ်သူရှိရပါတယ်ပြီးတော့လွယ်ပြောရရင်တော့နိုင်ငံခြားသားတယောက်ပေါ့နော်မြန်မာစကားပြောသူမဟုတ်တဲ့စပိုင်းဆိုင်ရာအင်ဂျင်နီယာရှိပါတယ်ဒီမှာသတင်းကြေညာသူ2ယောက်3ယောက်ကြားမှာတယောက်နဲ့တယောက်အလှည့်ပေးတာမျိုးဒါမှမဟုတ်ရင်လည်းဒီချိုတင်ပြီးတော့အတန်သွင်းထားတဲ့သတင်းပေးပို့ချက်တွေအစီအစဉ်တွေကိုအပြင်ကဒီဆက်ကလုတ်နှိပ်တဲ့သူတွေကနေဖွင့်ပေးရတာမျိုးအတွက်ဆိုရင်တော့ကျမတို့အပြင်ကိုလက်ပြရတာမျိုးအချင်းချင်းအချက်ပြလက်ပြရတာမျိုးလုပ်ရပါတယ် အခုကင်မရာရင်းနဲ့ရိုက်နေတာမလို့တချို့ကတော့ဒီလက်ပြတာမျိုးမဟုတ်ဘဲနဲ့မျက်နှာရည်မျက်နှာငယ်နဲ့ပဲပြကြတာပါတကယ်ကတခုခုအပြောင်းလဲလုံးတော့မယ်ဆိုရင်ကျမတို့လက်ကို 3-5 စက္ကန့်လောက်ကြိုထောင်ထားပြီးတော့မှဒီအလှည့်ပေးရတဲ့နေရာမျိုးရောက်ရင်ဒီသတင်းသမားကိုပေးမလားသတင်းဖတ်တဲ့သူကိုအလှည့်ပေးမလားဒါမှမဟုတ်ပြန်နေပြီးတော့ဒီအစီအစဉ်တွေကိုဖွင့်ပေးတာမျိုးလုပ်ရမလားအထက်ကဆိုရင်အထက်ကသတင်းဖတ်တဲ့သူဘယ်သူရဲ့မိုက်ခရိုဖုန်းကိုပြန်နေဖွင့်ပေးရမလဲဒါမျိုးတွေကိုကျမတို့ကလက်နဲ့ချက်ပေးပြီးတော့ညွှန်ပြရတာမျိုးလုပ်ရပါတယ်ဒါကိုတော်ရရှင်နေမပြင်းဘူးဆိုတာလည်းဟုတ်ပါတယ်။ဘာလို့လဲဆိုရင်ကျမတို့ studio ကိုလာလဲပြီးတော့အတန်လွင့်တာကိုကိုယ်တိုင်လာကြည့်ဘူးတဲ့သူတွေပဲအဲ့လိုမျိုးထုတ်လွှင့်ချက်တွေကိုတွေ့မှာပါ။အခုဟာ radio ထုတ်လွှင့်မှုကိုရိုက်ကူးပြီးတော့ပြသတာဖြစ်တဲ့အတွက်ကြောင့်မလို့အဲ့လိုမျိုးလေးတွေတွေ့ရတာဖြစ်ပါတယ်။ radio ထုတ်လွှင့်မှုနဲ့ရုပ်မြင်သံကြားရိုက်ကူးထုတ်လွှင့်မှုအဲ့လိုမျိုးကွာခြားတာလေးရှိပါရဲ့ရှင်။အခုဆက်ပြီးတော့ရင်ဖွင့်လာတဲ့သောရရှင်တယောက်ရဲ့စာကိုဖော်ပြပေးချင်ပါတယ်ရှင်။ဝိုင်းတော်သူဝိုင်းတော်သားတွေအားလုံးကျန်းမာချမ်းသာကြပါစေလို့နှုတ်ခွန်းဆက်လာပြီးတော့ကျွန်တော်က VOE ကိုစာမရေးဘူးပါဘူး။ဒါပေမဲ့အမြဲတမ်းတော့နားထောင်အားပေးပါတယ်။မြန်မာပြည်သူတွေရဲ့အတန်းကိုကဘာကကြည့်အောင်လှူဆောင်ပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်ဆိုပြီးတော့သူ့နာမည်မဖော်ပြပါနဲ့ဆိုတဲ့သောရရှင်ရေးလာပါတယ်
။ကျွန်တော်တို့ချင်းပြည်နယ်တောင်ပိုင်းတနေရာကဒိုင်ဒေတာဟာအလွန်ဝေးသည့်ခေါလန်တဲ့ဒေတာပါအရသာအစိုးရလက်ထက်ကစိုက်ကဲလမ်းနေတာရောက်တဲ့ဒေသဖြစ်ပါတယ်ဒီလိုလမ်းပန်းဆက်သွယ်ရေးခက်ခဲတော့ကျန်းမာရေးပညာရေးစီးပွားရေးတွေခင်းနောက်ကြကြံနေကြတာကြားပါပြီအခုဆိုရင်အာနာသိန်းစစ်တပ်ကြောင့်လမ်းပန်းဆက်သွယ်ရေးတွေအကုန်လုံးပိုပြီးခက်ခဲသွားပါတယ်အရင်အရသာအစိုးရကဖောက်ပေးခဲ့တဲ့လမ်းတွေလည်းပျက်စီးကုန်ပါတယ်ပြီးတော့ဒေသကာကွယ်ရေးတပ်တွေနဲ့စကားဆတပ်တွေကြားမှာတိုက်ပွဲတွေကြောင့်မြို့ပေါ်နဲ့ဆက်သွယ်တဲ့လမ်းတွေအကုန်ပိတ်ကုန်ပါတယ်အရင်တော့မော်တော်ဆိုင်ကယ်နဲ့သွားလို့ရပေမဲ့အခုတော့ဆိုင်ကယ်လည်းတုံးလို့မရတော့ပါဘူးမြို့ပေါ်တက်ချင်ရင်ခြေချင်းနဲ့တပတ်လောက်ကြာပါတယ်ဒိုင်ဒေတာကန်ဒီဟာစားဝတ်နေခက်ခဲကြက်တဲလာကြတာတစ်နှစ်လောက်ကျော်လာပါပြီဝင်ငွေလည်းမရှိကြတော့ကြာရင်ငတ်သေးဖို့ပဲရှိပါတယ်စေဝါးတွေလည်းမရှိတဲ့အတွက်ငှက်ဖျားယောဂကလည်းခေါင်းပြန်ထောင်လာပြန်ပါတယ်အခုအချိန်တွေဟာလွန်ခဲ့တဲ့နှစ်ပေါင်း30ကျော်ကအချိန်တွေထက်တောင်ဆိုးနေပါတယ်ဒါကိုကဘာကသိအောင် VOA ကနေတစ်ဆင့်ရင်ဖွင့်လိုက်ရပါတယ်ဗျာ May God bless you VOA
ဒါကသူတို့ရဲ့ချင်းပြည်နယ်မှာကြုံနေရတဲ့အထွေထွေအခက်အခဲဖြစ်ပါလေရှင်။အခုအချိန်ဒီမှာချင်းပြည်နယ်မဟုတ်တဲ့တခြားဒေသတွေကနေပြီးတော့လေအခြေအနေကခါတိုင်းတဲ့အထူးပို့ပြီးတော့ဆိုးရွားလာကြပါတယ်လို့ရေးလာတဲ့စာတွေကိုမကြာခဏလက်ခံရရှိပါရနော်။သရရှင်တွေရဲ့ပေးစာတွေကိုဒီတစ်ပတ်ဒီမှာရက်ချင်ပါတယ်။အားလုံးအဆင်ပြေကောင်းမွန်တဲ့နေ့တည်းပိုင်ဆိုင်နိုင်ပါစေလို့ဆန္ဒပြုပါတယ်ရှင်။ကျွန်တော်တို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio စီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုယ်တိုင်တွေ့ကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျွန်တော်တို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။ email ကနေစာရေးမယ်ဆိုရင် bambi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါရဲ့။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းVOA Bambi's News ဆိုရယ် VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ VOA မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။သွားရှင်နေစီကတုံ့ပြန်အကြံပြုလာမှတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။